ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့တို့မြန်မာအလင်းသတင်းစာမှာဇီးပင်ကြီးစစ်တမ်းကိရက်နဲ့ပတ်သက်ပြီးဝေဖန်သုံးသပ်ထားတဲ့ဒေါက်တာအောင်ထွန်းသက်ရဲ့ဆောင်းပါးတစ်ပုဒ်ပါရှိလာပါတယ်။ဒေါက်တာအောင်ထွန်းသက်ဟာလက်ရှိရခိုင်ပြည်နယ်ပြည်လဲထူထောင်ရေးလုပ်ငန်းအကောင့်တဲဖော်နေတဲ့အဖွဲ့မှပါဝင်နေသူဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရတဲ့လွတ်လပ်တဲ့ကော်မရှင်မှလည်းပဲပါဝင်နေသူဖြစ်ပါတယ်။ဒါအပြင်အရင်တုန်းကသူဟာကုလသမဂ္ဂဝန်ထမ်းတက္ကသိုလ်မှ၈နှစ်လောက်တာဝန်ယူပြီးအရာရှိကြီးတွေကိုသင်တန်းပို့ချပေးခဲ့တဲ့အတွေ့အကြုံရင့်သူတယောက်ဖြစ်ပါတယ်။သူ့ရဲ့သုံးသပ်ချက်ကတော့ဇီးပင်ကြီးစစ်တမ်းရေးသားဖော်ပြတဲ့ဆိုးသူရဇော်ကိုအမြင်မတော်တာတွေကိုဖော်ထုတ်တဲ့ whistle blower ခရမှုတ်သူအဖြစ်မြင်သင့်တဲ့အကြောင်းအဲ့ဒါလိုခရမှုတ်တဲ့သူကိုကာကွယ်ဖို့လိုသလိုအမြင်မတော်တာတွေ့ရင်ခရမှုတ်တဲ့ယဉ်ကျေးမှုကိုလည်းပဲအားပေးဖို့လိုကြောင်းကြေညာထားပါတယ်။ဒေါက်တာအောင်ထွန်းသက်ရဲ့အမြင်မှာဘယ်နိုင်ငံတွေမှမဆိုဝန်တန်းတွေအတွက်ဝန်တန်းတက္ကသိုလ်ဆိုတာမျိုးတွေလိုအပ်ကြောင်းအနောက်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေမှာဝန်တန်းတက္ကသိုလ်အများကြီးရှိပြီးဒါတွေကိုနမူနာယူသင့်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာဘယ်လိုဝန်တန်းတက္ကသိုလ်မျိုးထူထောင်သင့်တယ်လဲဆိုတာကိုအခုတစ်ပတ်လေ့လာကြည့်ကြရအောင်ပါလူမှုကွန်ရက်တွေကနေတဆင့်အစိုးရစီအထိကြက်ရိုက်ခတ်သွားတဲ့ဇီးပင်ကြီးစစ်တမ်းဆိုရဟာအထက်မြန်မာနိုင်ငံဝန်ထမ်းတက္ကသိုလ်ဇီးပင်ကြီးမှာတင်နန်းသွားတက်ခဲ့တဲ့ဒေါက်တာဆိုးသူရဆိုရဲ့ဝေဖန်ရေးသားချက်ဖြစ်ပါတယ်။သူ့ရဲ့ရေးသားချက်ထဲမှာသူတို့တင်နန်းသားတွေနေရေးထိုင်ရေးအုပ်ချုပ်မှုပုံစံတွေကိုဝေဖန်တဲ့အပိုင်းနဲ့တင်နန်းမှာတင်နန်းကြီးပြပါမောက်ခပြည်ရဲ့ပို့ချချက်တွေကိုဝေဖန်တဲ့အပိုင်းဆိုပြီးအပိုင်းနှစ်ပိုင်းပါပါတယ်။နေရေးထိုင်ရေးအုပ်ချုပ်ရေးပိုင်းကိုဝေဖန်တဲ့နေရာမှာနေ့စဉ်နေ့တိုင်းသူတို့ရဲ့ပို့ချချက်တင်တန်းတွေသွားပြီးတော့တက်ရပြီဆိုရင်ကိုယ့်အိမ်ရမှာကိုယ်သုံးရတဲ့ပစ္စည်းတွေတင်ထားခွင့်မရှိဘဲငှားထားရတဲ့လှလှပပထုတ်ပိုးထားပြီးသားအိမ်ရလေးကိုပဲညီညီညာညာတင်နောက်ပိုင်းတာဝန်ရှိတဲ့သူတွေကအိမ်ဆောင်ထဲဝင်ပြီးတော့ for show ပြထားတဲ့အိမ်ရလေးတွေကိုညီမညီတတ်တတ်ရရရှိမရှိကြည့်ပြီးအမှတ်ပေးတဲ့စနစ်ကျင့်သုံးတာကိုဝေဖန်ထားပါလေလက်တွေ့မကျအတိတ်ပဲလည်းမရှိတဲ့စစ်တမ်းရတွေမှာကျင့်သုံးတဲ့ပုံစံမျိုးလုပ်နေတာကိုထောက်ပြတာပါစစ်တမ်းမှာအဓိကကျတဲ့အပိုင်းကတော့တင်နန်းမှုတွေရဲ့ပို့ချချက်အပိုင်းဖြစ်ပါတယ်နိုင်ငံရေးသိပ္ပံတင်ကြားမှုအပိုင်းမှာတမရော်သာအမိတမရော်သာအဖတမရော်အင်အားရှိမှတိုင်းပြည်အင်အားရှိမီတိုင်းပြည်ချောက်ထဲကျဖို့လက်နှလုံးပဲလိုတော့တဲ့အချိန်တမရော်ကဝင်ရောက်ကယ်တင်ရတယ်ဆိုတာမျိုးထပ်ခါတလဲလဲပြောဆိုနေတာတွေကိုဝေဖန်ထားပါတယ်ဒါရင်မကလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မောင်းမြင်တာဟာ NLD အစိုးရစေရနာမရှိလို့အောင်မြင်မှုမရတာလို့ပြောဆိုပို့ချတာမျိုးတွေကိုလည်းပဲထောက်ပြထားပါတယ်။ပထဝီနိုင်ငံရေးဘာသာရပ်တင်ဆရာပို့ချတာကိုလည်းပဲမြန်မာနိုင်ငံဟာလူမျိုးကြီးနိုင်ငံကြီးနှစ်ခုကြားမှာတည်ရှိတဲ့အတွက်မိမိတို့နိုင်ငံကိုမပြောက်ပြက်အောင်ထိမ့်သိမ်းစောင့်ရှောက်တင်ကြောင်းပြောရကနေပြီးမိမိတို့အမျိုးမပြောက်ဖို့အတွက်ဘာသာကြားတွေနဲ့လက်ထပ်ထိမ့်မြန်းတာမလုပ်ကြဘို့ဘာသာကြားတွေရဲ့ဆိုင်တွေကိုအားမပေးကြဘို့ခွန်ရှိ6ဆိုတဲ့အတိတ်ပဲကိုသိရသလားတို့။ပါကီဝင်မျိုးဗုဒ္ဓဘာသာဘာသာအယိုးစီယိုထိုးဘလာဘလာဘလာစတဲ့တရားတွေကိုအဆိုပါဆရာကနေအာပေါင်းအာရင်တန်တန်နဲ့ဟောပြောပါတယ်တဲ့။ငါတို့ဟာနိုင်ငံရေးသိပ္ပံသင်နေရတာလား။မဘသတရားပွဲတွေများရောက်နေသလားဆိုတာကိုကိုကိုမနေပဲပြန်ပြီးတော့စဉ်းစားယူရတယ်ဆိုပြီးဒေါက်တာဆိုးသူရဇော်ကရေးသားခဲ့ပါတယ်။အဲ့ဒီဇီးပင်ကြီးစစ်တမ်းပေါ်ပြပြီးတော့နောက်ထပ်ထွက်ပေါ်လာတာကတော့ထောင်ကြီးနဲ့ဇီးပင်ကြီးဝန်ထမ်းတက္ကသိုလ်တွေရဲ့တာဝန်အရှိဆုံးသူဖြစ်တဲ့ရာထူးဝန်အဖွဲ့ဥက္ကဋ္ဌဦးဝင်းသိန်းရဲ့လှုပ်ရက်နဲ့အဂတိလိုက်စားမှုဖြစ်နိုင်ခြင်းပြဿနာပဲဖြစ်ပါတယ်။အဲ့ဒီပြဿနာထောက်ပြသူကတော့ဝေယံဦးဆိုသူဖြစ်ပြီးသူကဝန်ထမ်းတက္ကသိုလ်တွေနဲ့ပူးပေါင်းကူညီနေတဲ့အဖွဲ့အစည်းတွေထဲမှာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဥရောပသမဂ္ဂ EU တို့နဲ့အတူ EDS Business School ဆိုတာပါဝင်နေတဲ့အကြောင်းအဲ့ဒီအကမာယူနီဗာစီတီ EDS Business School ဆိုတာဟာဟန်ပြသားသားနာမည်လောက်ပဲရှိတဲ့တက္ကသိုလ်ဖြစ်ပြီးအဆင့်အတန်းလည်းမရှိတဲ့အကြောင်းဒီလိုအကြောင်းမျိုးနဲ့ချိတ်ဆက်ဆောင်ရွက်နေတဲ့ရာထူးဝန်အဖွဲ့ဥက္ကဋ္ဌဦးဝင်းသိန်းအနေနဲ့အဂတိလိုက်စားမှုရှိမရှိစစ်ဆေးသင့်တယ်ဆိုတဲ့အကြောင်းကိုဖွင့်ချထားပါလေဒီလိုဝေဖန်ပြောဆိုမှုအပြီးတိတ်မကြခင်လှုပ်တဲ့တမရယုံပြောဆိုခွင့်ရှိသူဦးဇော်ထေးရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ဒီလိုနာမည်ပြက်အဆင့်မရှိတဲ့ EDS Business School နဲ့ဝန်ထမ်းတက္ကသိုလ်တွေပူးပေါင်းမှုကိုရပ်ဆိုင်းလိုက်ပြီလို့ ကြီးညာပေးရတဲ့အထိဖြစ်လာပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဝန်ထမ်းတက္ကသိုလ်နှစ်ခုရဲ့အခြေအနေကိုကြည့်လိုက်ရင်ပြည်သူလူထုရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတက်လာပြီးချိန်အထိဘာအပြောင်းလဲမှမလုပ်ဘဲအရင်စစ်အာဏာရှင်ခေတ်ကပုံစံအတိုင်းဝန်ထမ်းတွေကိုတင်ချပို့ချပေးနေကြတယ်တွေ့ကြရမယ်ဖြစ်ပါတယ်။အရင်ပုံစံဆိုတာစစ်အာဏာရှင်စနစ်ကိုအမွှန်းတင်ပေးတဲ့စစ်အာဏာသိမ်းအုပ်ချုပ်တာကိုမှန်တယ်ထင်အောင်စစ်အာဏာရှင်တွေကိုတိုင်းပြည်ကတင်ရှင်ကြီးတွေအဖြစ်မြင်အောင်တင်ချပို့ချပေးတာမျိုးဗုဒ္ဓဘာသာမဟုတ်တဲ့တခြားဘာသာကြားတွေကိုအမုန်းတရားစိတ်ဝင်လာအောင်ဝါဒမှိုင်းတိုက်တာမျိုးတွေပဲဖြစ်နေပါတယ်။တကယ်တော့ NLD အစိုးရအနေနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မဲ့ခေတ်သစ်စနစ်သစ်နဲ့ကိုက်ညီတဲ့ဝန်ထမ်းတက္ကသိုလ်တင်ယွန်းညွန်းတန်းအသစ်ပြုစုပြဋ္ဌာန်းတာမျိုးလက်ရှိဝန်ထမ်းရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌအပါအဝင်တင်ကြားပို့ချနေသူတွေကိုပြန်ပြီးတော့စီစစ်တာမျိုးလုပ်တင်နေပြီဖြစ်ပါတယ်။ဒေါက်တာအောင်ထွန်းသက်ကတော့စီးပွားနိုင်ငံကအမေရိကန်တပ်တွေရုတ်သိမ်းရေးနဲ့ပတ်သက်ပြီးသမ္မတနဲ့ကာကွယ်ရေးဝန်ကြီးသဘောကွဲလွဲပုံကိုထောက်ပြကာကွယ်ရေးဝန်ကြီးနှုတ်ထွက်သွားတာကိုနမူနာပေးပြီးပြည်သူဝန်ထမ်းတွေအနေနဲ့ဒီမိုကရေစီစနစ်မှာနိုင်ငံရေးကင်းရှင်းရမယ်အာဏာရှိတဲ့အစိုးရကိုတာဝန်ခံရမယ်ကိုကျွမ်းကျင်လိမ္မာမှုကိုအခြေခံပြီးလိုအပ်တဲ့အကြံဉာဏ်တွေပေးကြတယ်။နောက်ဆုံးအဆုံးဖြတ်ကနိုင်ငံရေးတာဝန်ရှိသူတွေကဆုံးဖြတ်ရမှာသာဖြစ်တယ်။သဘောမတူတဲ့အခါမှာနှုတ်ထွက်ရတဲ့တတ်သိရှိရမယ်လို့ဆိုခဲ့ပြီးအဲ့ဒါလိုစိတ်ဓာတ်မျိုးပေါ်ပေါက်စေနိုင်တဲ့ဝန်ထမ်းတက္ကသိုလ်ပုံစံတိစောက်တင်ချောင်းကိုတင်ပြလိုက်ရပါတယ်ခင်ဗျာ။